တနင်္လာနေ့တိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်တာတွေခက်ဆိတ်ဆိတ်ရှိလာတယ်လို့ဒေသခံတွေနဲ့တော်လိုင်းအဖွဲ့တွေကပြောပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေရွာလုံးကျွတ်ထွက်ပြေးနေရတယ်လို့အရသာထိခိုက်သေဆုံးတာတွေလည်းရှိတယ်လို့ပြောပါတယ်။ဒီကြောင်းပေးပို့ထားတဲ့သတင်းကိုကိုရဲမွန်ကပြောပြပါမှာ။
တနင်္လာနေ့တိုင်းနဲ့မှာစစ်ကောင်စီနဲ့တော်လိုင်းအဖွဲ့တွေကြားကတိုက်ပွဲပြင်းထန်နေပြီးလေကြောင်းနဲ့ဘုံကျဲတိုက်ခိုက်တာလဲဖေဗူအာရီလကနေကစပြီးရှိနေတာလို့ပြောပါရယ်။အခုမက်ချ်လာထဲမှာတော့ထဝယ်ခိုင်ကတိုက်ပွဲတွေမှာစစ်ကောင်စီဘက်ကနေ့စဉ်လေကြောင်းအသုံးပြုလာတယ်လို့ထဝယ်ခိုင်ဒေသကာကွယ်ရဲဘော်သူကပြောပါရယ
်။မက်ချ်လာထဲမှာတို့ရေကျွန်တော်ကဒီနေ့စဉ်ပေါ့နော်။နေ့စဉ်မနေ့စောစောဆိုရင်ဟိုရိုင်းရရောက်နေပြီ။နေ့စဉ်ကတော့သူကရိုင်းနေဘုံကျဲတိုက်ခတ်တိုက်ခိုက်တာတွေဖြစ်နေတယ်ဗျ။ကျတော့ဘယ်မှာလဲဒီကောင်တော့ကခရင်တန်းနေရမှာကျတော့လေရောင်းတိုက်ခိုက်မှုအဲ့လောက်မရှိဘူးကျတော့တော့ခရင်တမောပဲဖြစ်နေတာဒီတော့ဘယ်ဒီကောင်ဦးတည်နေတာဒီကောင်တော့လေရိုင်းရင်လာတယ်ပြီးရင်တက်လီရင်လာတယ်ဘေးဒီတက်ကနေပြီးတော့သူကတိုက်ရိုက်လာပြီးတော့လက်ကျဲတာတွေရှိတယ်ဒါပြီးတော့တိုက်ဖိတ်တာတွေရှိတယ်နော်ရှီတော့နေဘယ်ဒီကောင်သူတို့ပြတ်ထားနေတာပေါ့အဲ့လိုပြောလို့တွေ့ရတယ်ဗျဟုတ်
အရှိသောဒေတာတိုက်ပွဲတွေကြောင့်ဆစ်ဆောင်နေရတဲ့ဒေတာကန်အရေးအတွက်က 9,000 ဝန်းကျင်အထိရှိထားတယ်လို့ဒေါနာတနင်္လာရီအဖွဲ့ကစာရင်းပြုစုထားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့မှာစတင်ခဲ့တဲ့အရှိသောဒေတာတိုက်ပွဲအခြေအနေဟာအခုအထိအပြန်အလှန်စည်ရေးသင်းမာနေလို့မြေပြင်မှာဆစ်ဆောင်နေရသူဦးရေဟာဒီထက်ပိုများနိုင်တယ်လို့လည်းဒေတာကန်တွေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူတွေထွက်ပြေးသိမ်းရှောင်နေရပြီးထိခိုက်ဒဏ်ရာရတာနဲ့တေဆုံးသူတို့ချို့လည်းရှိတယ်လို့ပြောပါတယ်။အရက်သားပြည်သူတွေအနေနဲ့လေချောင်းရံဘလို့ကာကွယ်ရမလဲဆိုတဲ့အသိပညာနဲ့ဘုံခိုခြင်းတွေတူးထားဖို့လိုတယ်လို့လည်းကာကွယ်ရေးရဲဘော်ကပြောပါတယ်
။ဒီ MI2 ဟောဘာရရင်လည်းသူတို့အပေါ်နေပြီးတော့ပုံကြီးပြစ်ချလိုက်တာ။ဟောရွာတွေထဲကြားလဲဟာတွေကြားလဲမိနစ်တစ်နည်းရဆိုလို့ရှင်မလာမင်းဟောဖိပါရင်မှာပါလာတဲ့ပြည်သူတွေကိုလည်းပိုးပြီးကြားလာတော့ထိသွားတာရှိတယ်ပေါ့နော်ထိပြီးတော့သက်ဆုံးသွားတယ်ထိတယ်ပေါ့။ရပါပြည်သူတွေကိုဒီမှာသာပြီးတိုက်နေတဲ့ပုံစံမျိုးကိုကျွန်တော်ပြောလို့ရတယ်ဗျ။အဲ့လိုမျိုးတွေဖြစ်နေတယ်ပေါ့နော်။အဲ့တော့တော့ဒီလူတွေအနေနဲ့လည်းသိပညာလိုအပ်တယ်ပေါ့နော်။ဒီရိုင်းရင်လာလို့ရှိရင်ဒီဘယ်လိုနေရမလဲဘယ်လိုထိုင်ရမလဲဆိုတဲ့ဟာလေးတွေလို့လေပေါ့။နောက်တစ်ခုကဒီဘုံခုချင်းနေလဲဟိုတူဖို့လိုတယ်ပေါ့နော်။ဟုတ်
။တနင်္လာနေ့တိုင်းထဲမှာအခုလိုလေချောင်းတိုက်ခိုက်ခံရပြီးအပြန်အလှန်စီးရေးတင်းမာရတွေမဖြစ်ခင်ကတည်းကဒေသကာကွယ်ရေးအဖွဲ့တွေကဘုံခုချင်းတူးထားကြဖို့ကိုတတိပေးထားတာရှိတယ်လို့ဒေသကွန်တွေကပြောပါတယ်။ဆစ်ဆောင်နေရသူတွေကိုလည်းလေချောင်းရံကာကွယ်ရေးအသိပညာပေးအစီအစဉ်တွေကိုဆစ်ဆောင်ကူညီတဲ့အဖွဲ့တွေကဆောင်ရွက်နေတာတွေ့ရပါတယ်။ထဝယ်ခရိုင်ထဲမှာပဲဆစ်ဆောင်နေသူတို့ကစစ်ကောင်စီရဲ့လေရင်တွေပြန်ဝဲနေတာအခုရပိုင်းနဲ့တွေ့ရတယ်လို့ပြောပါတယ်။အခုမက်ချ်လာအစောပိုင်းကတည်းကမောင်မဲရှောင်ကျေးရွာအနီးဝန်းကျင်မှာတိုက်ပွဲပြင်းထန်ခဲ့ပြီးမက်ချ်လာ၄ရက်ပြီးခဲ့တဲ့တနင်္လာနေ့ကကျေးရွာထဲလက်နက်ကြီးကျလို့ရွာလုံးကျွတ်ထွက်ပြေးနေရတယ်လို့စစ်ဆောင်နေသူကပြောပါတယ်
။မောင်မဲရှောင်ကရွာလုံးပြေးနေရတယ်သူတို့ထွက်နေသူတို့လာရတော့မွန်လာမဲတစ်ခါလာတယ်ညနေပိုင်းတစ်ခါလာတယ်စစ်တပ်ကလည်းချေလို့ပြန်လာတယ်သူတို့ခါတစ်ခါတည်းလည်းလေးလိုက်ပိုင်းနဲ့တစ်ခါပြန်လာတယ်သူတို့စကားလည်းရှိတယ်၊ဒုက္ခလည်းရှိတ
ယ်။တနင်္လာနေ့တိုင်းမှာအရင်ကစစ်ကောင်စီဘက်ကရေချောင်းကိုအဓိကထားပြီးလှုပ်ရှားခဲ့တာလို့ပြောပါရယ်။အခုဖေဖော်ဝါရီလဒုတိယဘက်ကစပြီးစစ်ကောင်စီရင်နဲ့တိုက်ခိုက်ခံရတဲ့နောက်မှာတော့အရှိသောဒေသမှာတိုက်ပွဲတွေပြင်းထန်လာပြီးအခုအချိန်ထိလေချောင်းအသုံးပြုလာတယ်လို့ဒေသခံတွေနဲ့တော်လိုင်းအဖွဲ့တွေကပြောပါရယ်ခင်ဗျာ။